အစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဘာသာရှင်များခင်ဗျာ AWR မြန်မာညှော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်စ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ16မီတာကီလိုဟတ်စ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ခန္ဓာကျန်းမာနေမှာလူဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့အခါTime has a big game with me
ပေါ်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောက်နေကြရတဲ့ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားတောက်ကြတဲ့အခါစားတောက်မှုမမကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတူပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ခြင်းအတ္တမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။သောတ္တရှင်များရှင်ဒီနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာရှေးအခါကကိုကျင့်တရားပြက်ပြားမှုများဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။သောတ္တရှင်များရှင်။ရှေးအခါကကိုကျင့်တရားပြည့်ပြားမှုတွေလည်းရှိခဲ့ပါတယ်။အစာအာဟာရနဲ့ကိုကျင့်တရားအကြားမှာဆက်နွယ်မှုရှိပါတယ်။ရေလွန်မှုချင်းကာလမတိုင်မီကအသက်ရှင်နေထိုင်ခဲ့ကြတဲ့သူတွေဟာတိရစ္ဆာန်အစာတွေကိုစားပြီးတော့မကောင်းမှုတွေနဲ့ပြည့်ဝသည့်တိုင်အောင်လောကပျော်ရွှင်မှုခံစားလိုတဲ့ရမျက်တွေကိုဖြစ်စည်းခဲ့ကြပါတယ်။ဒါကြောင့်ထာဝရဘုရားသခင်ဟာကဘာကြီးမှာဖြစ်ပွားနေတဲ့ကိုကျင့်တရားပြက်ပြားမှုတွေကိုရေလွမ်းမိုးခြင်းအပြင်ဆေးကြောတော်မူခဲ့ပါတယ်။လူသားတွေကြဆုံးခဲ့တဲ့အချိန်ကစပြီးအပြစ်တရားဟာအောင်လံလွင့်နေတဲ့ဖြစ်တဲ့အတွက်လူနည်းစုလောက်သာထာဝရဘုရားသခင်ကိုတစ္ဆာဆောင်တည်ခဲ့ကြပြီမဲ့လူအများစုကတော့ဘုရားသခင်ရှေ့မှောက်မှာဇာရိတ်တပြက်ပြားနေကြပါတယ်။သောဒုံမြို့နဲ့ဂေါမောရမြို့တို့ဟာသူတို့ရဲ့ဆိုးရွားမှုတွေကြောင့်ပျက်စီးသွားခဲ့ရပါတယ်။အင်မတန်မှယုံညံ့တဲ့ဘဝကိုရောက်သွားတဲ့အထိအာသာရမက်များနဲ့ကရင်တောင်းတမှုတွေကိုအဲ့ဒီမြို့သားတွေဟာဖြစ်စီခဲ့ကြတယ်။သူတို့ကျူးလွန်ခဲ့တဲ့အပြစ်တွေဟာမကောင်းမှုခွက်ဖလားပြည့်တဲ့အထိဆက်ဆုပ်ယွန်းရှာပွဲဖြစ်ခဲ့တဲ့အတွက်ကောင်းခင်မှာမီးကျပြီးတော့လောင်ကျွန်းတည်ဆုံးခဲ့ကြရပါတယ်။နောအေးအချိန်ကကဘာပေါ်ကိုဖျားသခင်ရဲ့အမျက်တော်ကြာရောက်စေခဲ့တဲ့အဖြစ်မျိုးဟာလည်းဒီနေ့မှလည်းတည်ရှိနေပါတယ်။ဒီနေ့လူသားပေါင်းဟာအစာကျူးအတောက်ကျူးလည်းရှိပါတယ်။နောအေးအချိန်ကလူသားတွေရဲ့ရမျက်ကိုလွှဲမားတဲ့ကတွင်းအလိုလိုက်ခြင်းအပြစ်ကနိုးကြားတောက်လောင်စေခဲ့ပါတယ်။အဲ့ဒီအပြစ်တွေဟာကောင်းကင်နိုင်ငံမှာအရေးယူအပြစ်ပေးရမယ့်အခြေအထိဆိုးရုံနှိပ်ကျခဲ့ရမှဖရာသခင်ဟာဒီကဘာကြီးကိုရေနဲ့ဆေးကြောတော်မူခဲ့ပါတယ်။အစာကျူးအတောက်ကျူးတဲ့အဲ့ဒီအပြစ်မျိုးဟာတောတုံမြို့သားတွေရဲ့အတ္တိတရားများကိုလည်းပျက်စီးစေခဲ့တဲ့အတွက်အဲ့ဒီမြို့သားအပေါင်းတို့ဟာရာဇဝတ်မှုတွေကိုရာဇဝတ်မှုတွေကိုနှစ်နှစ်ချက်ချက်ကျူးလွန်ခဲ့ကြတယ်။ထို့အတူပါပဲလောတာလက်ထက်မှာလူများတို့ဟာစားသောက်ရောင်းဝယ်ပြီးစိုက်ပျိုးလျက်အိမ်ဆောက်လျက်နေသလိုပဲလောတာဟာတောတို့မြို့မှထွက်လာတဲ့နေ့မှာကောင်းကင်မှကန့်နဲ့ရောတဲ့မီးမိုးရွာပြီးအဲ့ဒီလူအပေါင်းတို့ကိုတုတ်တင်ပယ်ရှင်းသလိုလူသားပေါ်ထွန်းတဲ့နေ့မှာလည်းဖြစ်လိမ့်မယ်လို့ခရစ်တော်ဘုရားရှင်ကတတိပေးထားပါတယ်။ဒီနေရာမှာခရစ်တော်ဟာကျမတို့အတွက်အရေးအကြီးဆုံးသင်ခန်းစာတစ်ခုကိုခြံထားခဲ့ပါတယ်။အလုံးမလုံးပဲပြင်းရင်နေခြင်းကိုဖျားရှင်အားပေးနေခြင်းမဟုတ်ပါဘူး။ ခရစ်တော်ရဲ့အသက်တာပုံသက်တွေဟာဒီအချက်နဲ့ဆန့်ကျင်ပါတယ်အကြောင်းကတော့ဖယားရှင်ဟာစ조사တဲ့အလုပ်သမားတူဖြစ်ခဲ့ပါတယ်ကိုလိုညင်းပယ်ပြီးတော့ဇွဲရှိရှိနဲ့조사လှုပ်ဆောင်တတ်တဲ့သူတပါးလည်းဖြစ်ပါတယ်အစားအသောက်ကိုအဓိကထားခြင်းဟာအန်ဒီအများเจ้าကိုသာကျမတို့ကိုဖယားရှင်တတိပေးခြင်းဖြစ်ပါတယ်လူသားတွေဟာအဖြစ်ကိုမကောင်းတဲ့အရာတစ်ခုအဖြစ်မမြင်နိုင်တော့အောင်ကိုချင်းတရားပိုင်းမှာအားနည်းနေကြပါတယ်ဖယားသခင်ကိုစော်ကားပြောဆိုပြီးကောင်းတဲ့စည်းမျဉ်းတွေနဲ့စိတ်ဆန္ဒတွေကိုဇာရိတပြပြမှုအထွေတွေကဖြစ်စည်းပြတဲ့အထိရာဇဝမှုတွေနဲ့ယုံညံ့တဲ့ရမက်တွေဟာလွန်မိုးလာခဲ့ပါတယ်ဒီအရာအလုံးဟာအစာကျူးအတောက်ကျူးချင်ရလတ်တွေဖြစ်ပါတယ်ဒုတိယအကြိမ်ကြွလာကနီးအခါမှာဖြစ်ပြနေမဲ့အခြေအနေဟာဒီအခြေအနေမျိုးဖြစ်ပါတယ်လူသားပေါင်းတို့ကိုသတိပေးထားပါလိမ့်မယ်အဲ့ဒီလူတွေဟာအလင်းကိုမျက်နှိုးကြမလားကတွင်းနဲ့အာသာရမက်တွေရဲ့ကြေးကျုံဘဝရောက်ကြမလားခရစ်တော်ဟာအစာအတောက်နဲ့အဖို့များထက်တာ၍ပေါ်ပြီးတော့ကောင်းတဲ့အရေးပါတဲ့အရာတချို့ကိုကျမတို့ကိုတင်ပြပေးနေပါတယ်။အစာကျူးအတောက်ကျူးနဲ့ဆင်းရဲအဆင်ရင်ကျူးချင်းတွေကြောင့်အဲ့ဒီလူတွေဟာရာဇဝတ်သားတွေဖြစ်လာရတယ်။ဒီအချက်ဟာနောက်ဆုံးသောခေတ်ကာလရဲ့ထင်ရှားတဲ့အပြစ်များဖြစ်ုံသာမကဘူး။ခရစ်တော်ကြွလာခြင်းရဲ့အထင်အမှတ်တစ်ခုလည်းဖြစ်ပါတယ်။အချိန်၊ငွေကြေးနဲ့ခွန်အားတွေဟာဖယားရှင်ပိုင်ဆိုင်တဲ့အရာဖြစ်ပေမဲ့ကျမတို့ကိုအနှံထားတဲ့အဲ့ဒီအရာတွေကိုမလိုအပ်တဲ့ပလွားတဲ့ဝတ်စားစီမှုတွေမှာဖြုံတီးနေကြပါတယ်ခွန်အားကိုလျော့ပါးစေုံသာမကယောဂဗေယတွေကိုလည်းဖြစ်စေတဲ့မှားယွင်းသောကတွင်းအလိုလိုက်ခြင်းအတွက်အသုံးပြုနေကြတယ်မှားယွင်းတဲ့အသက်တာပုံစံကြောင့်ယောဂဗေယတွေနဲ့ပျက်စီးယိုယွင်းနေတဲ့ခန္ဓာကိုယ်အသက်ရှင်နေရစ်ကောင်ဖြစ်ဖယားသခင်ထံမှာအနှံဖို့မဖြစ်နိုင်တဲ့အရာဖြစ်တဲ့ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာကြံပေးချက်ကဏ္ဍမှာကျမရဲ့အတွက်ကြံပေးတင်ပြလိုက်ပါရစေ။တောတရှင်များရှင်လာချမ်းမြေ့ကြပါစေရှင်။
ကျွန်တော်၏ဘဝကိုပေးပိုင်သူကျွန်တော်ရဲ့ခြံစည်မျောနေခြင်းများနဲ့ကျွန်တော်ရဲ့ဝိညာဉ်ကဲတင်ခြင်းခွေးတွက်ကိုရောမာတပါချာဘဲသူမဖြစ်နိုင်ရာကိုရောမာတပါ
တော်တရှိများရှင်တရားဒေသနာတော်ကိုသိခါရောရဓမ္မဆရာဦးတိမောင်ဆဲမှာဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာရှင်ရှင်ခွန်အာယူကြပါစို့
ချက်တော်တော်ရှင်ဓမ္မမိတ်ဆွေပေါင်းကိုမင်္ဂလာပါလို့ရှိစွာနှုတ်ခွန်းစတင်ပါတယ်။ကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေ။ချက်တဲ့မိတ်ဆွေပေါင်းတို့ဆက်လက်ပြီးတော့လေးလာသွားမယ့်နှုတ်ကပတ်တော်ကတော့အမှုတော်ဆောင်ခြင်းနဲ့အသက်ရှင်ခြင်းအမှုတော်ဆောင်ခြင်းနဲ့အသက်ရှင်ခြင်းဒီနေ့ကတော့ကျွန်တော်ဆက်လက်တိုက်တွန်းသွားမှာကတော့ဘုရားရဲ့သားသမီးကျွန်တော်တို့ဖြစ်ကြပြီဘုရားကိုတကယ်ယုံကြည်ကြပြီဘုရားသခင်ကိုမိမိကတင်ပိုင်ရှင်နေနဲ့လည်းလက်ခံပြီးပြီဒါကြောင့်ဘုရားသခင်၌ကျွန်တော်အားလုံးကကြီးထွားတဲ့သူတွေရှိလာဖြစ်လာပြီဘုရားသခင်၌ကျွန်တော်အားလုံးကမြင့်မြတ်တဲ့သူတွေဖြစ်လာပြီအဲဒီခါမှာကျွန်တော်ရရှိထားတဲ့ဘုရားသခင်ရဲ့အလင်းဘုရားရဲ့တည်င်းကိုယနေ့ကျွန်တော်ပြန်လည်ပြီးတော့ကျွေးကြော်ဖို့ရန်အတွက်အချိန်ရောက်ရှိလာပြီဒါကြောင့်မှုဆောင်ခြင်းနဲ့အသက်ရှင်ခြင်းဆိုတဲ့နှုတ်ကပတ်တော်ကိုယနေ့လေ့လာကြရအောင်ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ကမိုးကုတ်စဝိုင်းကြီးအတွက်အသက်ရှင်ရေးနဲ့ဝမ်းမြောက်ရေးပျော်ရွှင်ရေးအတွက်ဘုရားကဆိုရှင်အခြေမြစ်ဖြစ်ပါတယ်မိတ်ဆွေပေါင်းတို့နေမထွက်လာတဲ့အလင်းရောင်ကဲ့သို့လည်းကောင်းစီးထွက်နေတဲ့စမ်းရေမှထွက်လာတော့ရေစီးချောင်းများကဲ့သို့လည်းကောင်းဘုရားသခင်ထံတော်မှကောင်းချီးမင်္ဂလာများဟာကိုတော်ရဲ့တတဝါအပေါင်းတို့ထံရောက်လာကြပြီလူတို့ရဲ့စိတ်လုံးသားထဲမှာဘုရားသခင်ရဲ့အသက်ဟာတည်ရှိနေမယ်ဆိုရင်အဲ့ဒီအချင်းရာလို့ရှင်အခြားသူများထံသို့မေတ္တာနဲ့ကောင်းချီးမင်္ဂလာများကိုတက်ရောက်စေလိမ့်မယ်။ဒါအချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်အားလုံးကဘုရားသခင်ရဲ့အကျွင်းမဲ့ရွေးချယ်တော်မူခြင်းခံစားရပြီးတော့ကျွန်တော်အားလုံးဘုရားလက်တော်ဝယ်ရောက်ရှိနေကြပြီ။ဘုရားသခင်ရဲ့ထိုးမြတ်တဲ့ကောင်းချီးမင်္ဂလာတွေအားလုံးပြည့်လျက်သိမ့်လျက်ရှံလျက်နေလျက်ကျွန်တော်အားလို့ရှင်တခါတည်းကျွန်တော်ရရှိခံစားနေရပြီ။အဲ့တော့ဘုရားသခင်အကျွင်းမဲ့ကျွန်တော်တို့ကိုချစ်ပြီးတော့ကျွန်တော်ကိုမေတ္တာထားတဲ့ကိုရောရဲ့မေတ္တာကိုကျွန်တော်ခံစားရတဲ့အခါမှာအဲ့ဒီမေတ္တာမျိုးကိုကျွန်တော်ကလည်းပြန်လည်ပြီးတော့အမှုဆောင်ခြင်းနဲ့ကျွန်တော်ပြန်လည်အသက်ရှင်ဖို့ရန်အတွက်အလုံးမပင်အရေးကြီးပါတယ်။ဒါသခင်ခရစ်တော်သို့ရှင်ကိုယ့်ကိုစွန့်တော်မေတ္တာနဲ့ပြည့်ဝသောစိတ်တော်မျိုးဟာတို့ရှင်ကောင်းကင်တဝမ်းလုံးကိုလွှမ်းမိုးတဲ့သဘောရှိတယ်တဲ့။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ခရစ်တော်ကတို့ရှင်ကျွန်တော်အားလုံးကိုသိချစ်ပါတယ်လူသားအားလုံးကိုချစ်တယ်လူသားအားလုံးကလည်းသူ့ကိုကိုးကွယ်သိခြင်းတယ်လူသားအားလုံးကလည်းပဲသူ့ကိုအားကိုးစေခြင်းတယ် လူသားအားလုံးကလည်းပဲသူ့နောက်ကိုလိုက်စစ်ခြင်းတဲ့ဘုရားဖြစ်တယ်။ဒါပေမဲ့လည်းပဲလောကမှာရှိတဲ့ပုရောဟိတလူသားတွေကကွဲပြားနေကြတယ်။ကွဲပြားနေတဲ့သူတွေကိုလည်းပဲဘုရားကရွေးချယ်ချင်တာဖြစ်တယ်။ချစ်တဲ့မိတ်ဆွေတင့်ကိုလည်းဘုရားသခင်ရွေးချယ်တယ်။တင့်ကိုလည်းပဲဘုရားရွေးတယ်လို့ကျွန်တော်ကိုလည်းပဲဘုရားကရွေးတယ်။ဘုရားရွေးချယ်ခံရတဲ့သားသမီးတွေဘုရားကိုယုံကြည်တဲ့သားသမီးတွေကယနေ့ဘုရားရဲ့ဘုန်းတော်ကိုဆက်လက်ပြီးတော့ထင်ရှားဖို့ရန်အတွက်အလုံးမပင်ရည်ကြည်ပါတယ်။ကမ္ဘာမြေကြီးပေါ်မှာသခင်သခင်ခရစ်တော်နေထိုင်တော်မူခဲ့တဲ့အသက်တာကိုကျွန်တော်ကြည့်လိုက်တဲ့အခါမှာအေးဆေးပြီးတော့ကိုချိုးကိုငဲကွက်ပြီးတော့ရှင်တန်သွားတဲ့အသက်တာမျိုးမဟုတ်ဘူးကိုတော်ဟာဆိုရှင်ပျောက်ဆိုးနေတဲ့တတော်ဝါတွေကိုကဲတင်ရဲ့အတွက်မနေမနာစိတ်အားထက်သန်စွာစူးစမ်းပြီးတော့အမှုတော်ကိုဆောင်ရွက်ခဲ့တယ်နွားစခွဲမှကရဏီကုန်းတိုင်အောင်ကိုကိုကိုညင်ပယ်တဲ့လမ်းကိုသူကဆိုရှင်ရှောင်းလိုက်ပြီးတော့ခက်ခဲတဲ့အလုပ်တာဝင်ပင်ပန်းတဲ့လမ်းခီးနဲ့အင်အားကုန်ခန့်စေတဲ့စိုးရိမ်တောကများနဲ့သူကဆိုရှင်အလုပ်ကျန်းများကိုလှုပ်ပြီးတော့ကျွန်တော်တို့အားလုံးအတွက်ရှင်သန်ခဲ့တယ်ဆိုတာကိုတွေ့ရမှာဖြစ်တယ်။ဒါဆိုရှင်ဘုရားသခင်ရဲ့အကျွင့်မဲ့မေတ္တာဖြစ်ပါတယ်။ဒါကြောင့်ကိုတော်ကဆိုရှင်လူသားသည်သူတစ်ပါးကိုစေစားခြင်းကမလား။သူတစ်ပါးဤအစေကိုခံခြင်းက၎င်းမိမိအသက်ကိုစွန့်၍လူများကိုရွေးခြင်းက၎င်းကြွလာတော်မူပြီဆိုပြီးတော့ရှင်မသက်ခရစ်ဝင်ခန်း20ပိုင်ငယ်28မှာမိန့်တော်မူထားပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါဟာဘုရားသခင်ရဲ့ကိုတော်ရဲ့အသက်တာရဲ့အကြီးမားဆုံးရည်ရွယ်ချက်ဖြစ်ပါတယ်။ကိုတော်ရဲ့အသက်တာရဲ့ကြီးမားဆုံးရည်ရွယ်ချက်ကချစ်တဲ့မိတ်ဆွေတင်းအတွက်ဖြစ်တယ်လို့ကျွန်တော်အတွက်လည်းဖြစ်တယ်။ဒါကိုတော့ဘုရားသခင်ကလူများကိုစိတ်ခိုင်းဖို့ညွန်ကြားဖို့လာတာမဟုတ်ဘူးတဲ့။သူတို့ဘာစီကိုခံခြင်းက၎င်းမိမိရဲ့အသက်ကိုစွန့်ပြီးတော့လူများကိုရွေးခြင်းက၎င်းတဲ့။နော်သူ့ရဲ့အသက်ကိုစွန့်ပြီးတော့လူများဖြစ်တဲ့ကျွန်တော်တို့ကိုရွေးနှုတ်ခြင်းကခရစ်တော်ဘုရားလာခဲ့တာဖြစ်တယ်။ဒါကိုတော့ရဲ့အကြီးမားဆုံးသောရည်ရွယ်ချက်ဖြစ်တယ်။ဒါကိုတော့ကကျွန်တော်တို့ဘောမှာဘလောက်ထိတန်ဖိုးထားတယ်လဲ။ဒါကြောင့်ဘုရားသခင်ရဲ့အလိုတော်ဟာကျွန်တော်အားလုံးအတွက်အလွန်မှပင်မြင့်မြတ်လှပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့ကတော့သခင်ခရစ်တော်ရဲ့ဖြောင့်မတ်ခြင်းဝိညာဉ်ကိုခြုံရပြီးတော့မိမိတို့အထက်မှာကိန်းအောင်းနေတော်မူတဲ့အခါမှာဝိညာဉ်တော်ရဲ့ဝမ်းမြောက်ခြင်းနဲ့ပြည့်ဝလာမယ်ဆိုရင်မိမိတို့ရရှိတဲ့ငြိမ်သက်ခြင်းမိမိတို့ရဲ့အဖို့သာတင်ထားနိုင်ကြလိမ့်မှာမဟုတ်ပါဘူး။မိမိတို့ရရှိတဲ့ကောင်းချီးမင်းလေးကိုကိုယ်အတွက်ပဲကိုယ်ကတော့ရှင်တင်ထားဖို့ကျွန်တော်ဆန္ဒရှိတော်မှာမဟုတ်ဘူး။ဘာကြောင့်လဲ။ကိုယ်တော်ပေးတဲ့ဆုယေရှုကောင်းချီးမင်္ဂလာကအလွန်မှပင်ကြီးမားတဲ့အတွက်ကြောင့်အဲ့ဒီကြီးမားချောင်းကိုလည်းသူတို့ဘာကိုကျွန်တော်က lesson ကမ်းပြီးတော့ဝင်ငှကြမှာဖြစ်တယ်ပေးကမ်းကြမှာဖြစ်ပါတယ်။ဒါဒီနေ့ထာဝရကောင်းမြတ်တော်မူတဲ့မြည်ဆန်းခြင်းကိုကျွန်တော်ကဆိုရှင်ခံစားရတဲ့အခါမှာကျွန်တော်ကတစုံတရာကိုပြောပြဖို့လိုကြလိမ့်မယ်။ဖိလိပ္ပုကဲ့သို့သောအသက်တာမျိုးမှာဆိုရှင်ကျွန်တော်ကရှင်သန်ဖို့ရန်အတွက်ဖိလိပ္ပုကဆိုရှင်တော့ကိုတော်ကိုတွေ့တော့အခါအခြားသူများကိုလည်းပဲကျွန်တော်တို့ဒီကိုရော့ထံသို့ယူဆောင်လာကြပဲဆိုပြီးတော့ဖော်ပြထားတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ဖိလိပ္ပုကဲ့သို့သောဆန္ဒကဲ့သို့ဒီနေ့ကျွန်တော်ကဆိုရှင်ကိုရော့ထံသို့ကျွန်တော်ဘသူတွေကိုခေါ်လာကြမလဲ။ကိုရော့ထံသို့ကျွန်တော်တို့ဆိုရှင်ဘသူတွေကိုအရောက်လာဖို့ရန်အတွက်လက်တွဲခေါ်ကြမလဲ။ဒီနေ့ကျွန်တော်အားလုံးကဆိုရှင်ဖခင်ရဲ့သားသမီးတွေကိုဖခင်ထံသို့ရောက်အောင်ပြန်လဲပြီးတော့ခေါ်ဆောင်လာဖို့ရန်အတွက်ယနေ့ကျွန်တော်တို့ရဲ့ရရှိတဲ့အလင်းတရားနဲ့ပြန်လဲပြီးတော့ဝင်ငါတက်တည်ခံကြဖို့ဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်ရဲ့မိမိရဲ့ပတ်လည်မှာရှိတဲ့လူတွေကိုကြည့်လိုက်ပါ။တို့တွေကတော့ရှင်ဖျားမသိတရားမသိရှိနေကြသလား။စိတ်မှန်တဲ့ဖျားကိုကိုးကွယ်ခြင်းမရှိဖြစ်နေကြသလား။ဒီချင်းကြတဲ့ကိုကျွန်တော်အားလုံးကြည့်ပြီးတော့တို့အတွက်စဉ်းစားပါတွေးခေါ်ပါ။တို့အတွက်ဆုတောင်းပါချစ်တဲ့မိတ်ဆွေတို့ကဖျားရဲ့ရှင်ခွင့်တော်မှာကျွန်တော်ဘယ်လိုခေါ်နိုင်မလဲ။ကိုယ်တော်နဲ့တိုင်ပင်ပါ။ဒါကြောင့်မိမိတို့ပတ်လည်နိုင်ရှိတော်သူတို့ကိုဘုရားသခင်ကတော့ရှင်အေလောကကြီးအပြစ်ကိုဆောင်သွားတော့ဘုရားသခင်တိုးတဲ့ငယ်ကိုကြည့်ရှုပါလို့ကျွန်တော်ကတော့ရှင်ကြွေးကြော်ဖို့ဖြစ်တယ်။နော်။ဒီလောကရဲ့အပြစ်တွေကိုဆောင်သွားတဲ့သူဟာဘုရားတပါးပဲရှိတယ်။အားဒီဘုရားကိုကြည့်ပြီးတော့ကျွန်တော်အသက်ရှင်ဖို့ရန်အတွက်ဒီကျွန်တော်တို့အတင်မဟုတ်ဘဲနဲ့အခြားသူတွေလည်းပဲပါဝင်ဖို့ရန်အတွက်ဖြစ်တယ်။ဒါကျွန်တော်ရဲ့စိတ်နှလုံးသားထဲမှာဆိုရှင်စိတ်အားကြီးတော့တောင်းတခြင်းနဲ့ကျွန်တော်ကဆိုရှင်ဒီအမှုတော်အတွက်ပါဝင်ဖို့ရန်အတွက်အလွန်မှပင်အရေးကြီးပါတယ်။ဒါကြောင့်အမှုဆောင်ခြင်းဟာဆိုလို့ရှိရင်ယနေ့ကျွန်တော်တို့ရဲ့စိတ်ဆန္ဒအားဖြင့်ကျွန်တော်တို့ကဆိုရှင်ဘာမှမတတ်ဆွမ်းနိုင်တော့တဲ့ကျွန်တော်ကဖခင်ကိုယုံကြည်ခြင်းအားဖြင့်ဖခင်သခင်ရဲ့စေတော်မူရာကိုကျွန်တော်ကလှုပ်ဆောင်သွားဖို့ရန်အတွက်အလွန်မှပင်အရေးကြီးပါတယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကိုချိုးကိုမရှာဘဲနဲ့အခြားသူတို့အတွက်အမှုဆောင်ရွက်လို့တော့သဘောဟာဆိုရှင်အကျင့်တည်တတ်ခိုင်မဲ့တိုးပွားမှုရန်အတွက်သခင်ခရစ်တော်ရဲ့အကျင့်ကဲ့သို့ကျွန်တော်ကဆိုရှင်တော့နှစ်သက်ဖွယ်ဖြစ်စေပြီးတော့အဲ့ဒီသဘောထားမျိုးကဆိုရှင်ကျွန်တော်တို့အတွက်ငြိမ်သက်ခြင်းနဲ့ဝမ်းမြောက်ခြင်းကိုပေးပါလိမ့်မယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကျွန်တော်ရဲ့အသက်တာမှာဆိုရှင်ကိုချိုးအတွက်ပဲကိုမငဲ့ကွက်တော့ပဲနဲ့ဘာလို့ရမလဲ အခြားသူတွေအတွက်ကျွန်တော်အမှုတော်ဆောင်ရွက်ကြမယ်။အဲ့ဒီစိတ်တဘောကကျွန်တော်ထဲမှာတို့ရှင်တခါတည်းအမြင့်တည်ပြီးတော့ပောက်ပွားလာတဲ့ခါမှာကျွန်တော်ရဲ့အသက်တာကဘာခံစားရမလဲ။နော်။အဲ့ဒီအချင်းရာကတို့ရှင်ဘာနဲ့တူလဲဆိုတော့သခင်ခရစ်တော်ရဲ့အချင်းကဲ့သို့ကျွန်တော်ကနှစ်သက်ဖွယ်ဖြစ်လာမယ်။နော်။အကင်ခရစ်တော်ကသူ့ရဲ့ကိုချိုးကိုမငဲ့ကွက်ဘူးဟိုးနွားစခွက်ထဲကနေမှာဟိုးတခါတည်းကိုသူ့ရဲ့အသက်ဆုံးတဲ့ ठी တိုက်အောင်သူ့ကိုချိုးကိုမငဲ့ကွက်ဖင်းနဲ့ကျွန်တော်လောကလူသားတွေတွေ့ပဲသူကမနေမနာအကုန်လုံးကိုလှုပ်ဆောင်ပေးခဲ့တယ်ဆိုတာကိုတွေ့ရတယ်အဲ့ဒီချင်းရကဲ့သို့ယနေ့ကျွန်တော်ကကျွန်တော်စိတ်လုံးသားထဲမှာခံစားလာရတဲ့ခါမှာကျွန်တော်ကငြိမ်သက်ခြင်းနဲ့ဝမ်းမြောက်ခြင်းကိုရရှိကြမယ်မြင့်မြတ်တဲ့ຢာတွေကိုလည်းပဲကျွန်တော်ကတို့ရှင်တောင်းတတဲ့စိတ်တွေတိုးပွားလာလိမ့်မယ်ကျွန်တော်မှတို့ချင်းပြည့်ရခြင်းလည်းမရှိတော့ဘူးကိုကျိုးရှာခြင်းသဘောတွေလည်းမရှိတော့ဘူးเนาะခရိယန်ရဲ့အချင်းချင်းချင်းအားဖြင့်ဒီနေ့ကျွန်တော်ရဲ့ဘဝတဏ္ဍာမှာကြီးပွားလာပြီးတော့ကျွန်တော်ကဘုရားသခင်အတွက်အမှုတော်ဆောင်ရွက်ဖို့ရန်အတွက်ခွန်အားနဲ့ပြည့်စုံလာမယ်တဲ့เนาะအဲ့တော့ကြောင့်ဒီနေ့ကျွန်တော်အားလုံးကဆိုရှင်ဘုရားသခင်ရဲ့အမှုတော်မှာပါဝင်ဖို့ဘုရားရဲ့အမှုတော်မှာထမ်းဆောင်ဖို့ဒီနေ့ကျွန်တော်စိတ်ဆန္ဒတွေရုပ်လျော့နေစေတယ်ဆိုလို့ရှင်တော့ကျွန်တော်ဝိညာဉ်ရဲ့တတ်တာပြည့်ဝဆုံးနေဖို့လိုသေးတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါဒီနေ့ကျွန်တော်ရဲ့တက်တာမှာကျေးဇူးတော်၌ကြီးပွားဖို့ရန်အတွက်တခုတည်းသောနီးလန်းကတော့ကျွန်တော်တို့အပေါ်သခင်ခရစ်တော်ကချပေးတော်မူသောအလုတ်ကိုကျွန်တော်ကဆိုရှင်ကိုချိုးမငဲ့ဆောင်ရွက်ချင်းတာဖြစ်တယ်တဲ့မိတ်ဆွေပေါင်းတို့ဒီအချက်လေးကိုမှတ်ထားပါဒါဝိညာဉ်တော်စာပေမှာကျွန်တော်ကြည့်လိုက်တဲ့အခါမှာဒီအချက်လေးကကျွန်တော်တို့အလုံးမပင်အာရဝမ်းမြောက်စရာကောင်းပါတယ်ကျေးဇူးတော်၌ကြီးပွားဖို့ရန်တခုတည်းသောနီးလန်းကကျွန်တော်တို့အပေါ်၌သခင်ခရစ်တော်ကချပေးထားတော်မူသောအလုတ်ကိုကိုချိုးမငဲ့ဆောင်ရွက်ချင်းသာဖြစ်တယ်တဲ့เนาะဒါကြောင့်ဒီနေ့ကျွန်တော်တို့သခင်ခရစ်တော်ချပေးထားတဲ့အမှုတော်လုပ်ငန်းကိုကျွန်တော်တို့ဆိုရှင်ကိုချိုးမငဲ့ပဲနဲ့ဆောင်ရွက်ချင်းကဒါဘုရားသခင်ရဲ့ကြီးစွာတော်ကိုပွားများဖို့ကြီးပွားဖို့ဖြစ်တယ်ဆိုတာကိုအဲ့ဒီနိလန်တစ်ခုပဲရှိတယ်တဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်တို့ကဆိုရှင်လောကဓာတ်တရားပေါ်မှာတွာလာလှုပ်ရှားเนาะတက်ရှိထင်ရှားလှုပ်ရှားနေတဲ့ခါမှာဘုရားရဲ့ဘုန်းတော်ကိုကျွန်တော်ပို့ပြီးတော့ထင်ရှားဖို့ရန်အတွက်အလုံးမပင်ရည်ကြည်ပါတယ်။ဒါကြောင့်တမန်တော်ရှင်ပေါ်လူကဆိုရှင်ခေါ်တော်မူခြင်းကျေးဇူးကိုခံရတော်သူသည်အခြင်းအမှုကိုလုပ်နေ၏။ထို့သောဘုရားသခင်ရှင်တော်၌လူတိုင်းလုပ်စေဆိုပြီးတော့ကောရိန္သုဩရစာပထမဆောင်ခန်းကြီးခုနှစ်ပိုင်ငယ်24မှာဖော်ပြထားတယ်။ဒါကြောင့်ဒီနေ့ခေါ်တော်မူခြင်းကျေးဇူးကိုခံရတော်သူဆိုတော့ချစ်တန်မိတ်ဆွေသင်လည်းပဲဟုတ်တယ်နော်ကျွန်တော်လည်းပဲဟုတ်တယ်။ကျွန်တော်တရားဟောဆရာမို့ဘုရားခေါ်တော်မူခြင်းခံရတာမဟုတ်ဘူး။တင်လည်းပဲဘုရားကိုယုံကြည်နေပြီဖြစ်တဲ့အတွက်ကြောင့်ဘုရားကတင့်ကိုခေါ်တာဖြစ်တယ်။ဒါကြောင့်ခေါ်တော်မူခြင်းကျေးဇူးကိုတင်ခံရတဲ့ခါမှာတဲ့ထိုဘုရားသခင်ရှင်၌လူတိုင်းအလုံးလုံးစီဘုရားရဲ့ဘုန်းတော်ကိုထင်ရှားစေဘုရားရဲ့နိုင်ငံတော်အတွက်ကျွန်တော်အားလုံးကသာသနာလုပ်ငန်းကိုလုပ်ကိုင်စေဆိုပြီးတော့မိမ့်မာနေတာဖြစ်တယ်။ဒါကြောင့်ဒီနေ့ကျွန်တော်တို့ရဲ့တက်တာမှာကိုလိုသဲခရင်၃ပိုင်းငယ်23မှာတို့ရှင်နော်။ဘုရားသခင်ရဲ့အမှုတော်ကိုဆောင်ရွက်တဲ့ကဲ့သို့ဒီနေ့ကျွန်တော်အသက်ရှင်တဲ့ခါမှာကျွန်တော်တို့ရှင်သွာလာလှုပ်ရှားတဲ့ခါမှာဖယားသခင်ရဲ့အမှုတော်ကိုဆောင်ရွက်တဲ့ကဲ့သို့ကျွန်တော်ကအဲ့ဒီစိတ်နဲ့သဘောထားနဲ့ကျွန်တော်သွာလာလှုပ်ရှားဖို့ဖြစ်တယ်။ဒါမှဖယားသခင်ရဲ့ထာဝရအေးဝင်ဒီတရင်စကားဟာကဘာနဲ့ပြန့်သွားမှာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဖယားရဲ့အေးဝင်ဒီတရင်စကားကကျွန်တော်အတွက်ပဲခံစားပြီးတော့ကျွန်တော်တို့ကတော့ရှင်ကောင်းစားဖို့မဟုတ်ဘဲနဲ့ကျွန်တော်ရရှိတဲ့ဒီစုဂျေစုကောင်းချီးမင်္ဂလာကိုကျွန်တော်ကပြန်လဲပြီးတော့ဝင်ငါဖို့တက်တည်ခံဖို့ပြောပြဖို့ယနေ့ဖယားသခင်ကကျွန်တော်ကိုစိတ်ခိုင်းနေတာဖြစ်တယ်။ဒါတခင်တကာတို့ရဲ့တခင်ဘုရင်တကာတို့ရဲ့ဘုရင်အရှင်တကာတို့ရဲ့အရှင်ကကျွန်တော်ကိုအမြဲတမ်းစိတ်ခိုင်းတာဖြစ်တယ်။ဒါကြောင့်ဘုရားသခင်ရဲ့အမှုတော်ကိုဆောင်ရွက်တဲ့ကဲ့သို့ယနေ့ကျွန်တော်ကသွားခြင်းလာခြင်းနေခြင်းထိုင်ခြင်းအသက်တာကားဆိုရှင်အမြဲတမ်းဘုရားဘုန်းတော်အတွက်ထင်ရှားနေရမှာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်တရားတို့ရှင်ဘုရားသခင်ရဲ့အမှုတော်ကိုဆောင်ရွက်ဖို့ကြံအတွက်စိတ်ဆန္ဒရှိသလား။သခင်ယေရှုကဆိုရှင်တင့်ရဲ့ဘဝအတွက်အလုံးအမပင်တန်ဖိုးထားတဲ့ဘုရားဖြစ်ပါတယ်။အဲဒီတော့ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဖေးသွားရင်လာရင်နေရင်ထိုင်ရင်တဲ့ကျွန်တော်ရဲ့အသက်တာကဆိုရှင်ဘုရားရဲ့ဘုန်းတော်ကိုဆက်လက်ပြီးတော့ထင်ရှားကြပါစို့ဘုရားသခင်ကဆိုရှင်ကျွန်တော်ကိုရွေးချယ်တော်မူတဲ့ဘုရားဖြစ်တယ်ဘုရားသခင်ကတင်တော်တို့ကိုရွေးချယ်တော်မူသောဘုရားသခင်ကလည်းပဲလောကသားတွေအားလုံးအတွက်တင်တော်ကဆိုရှင်ငါတင်တော်ကငါရဲ့အလင်းကိုထွန်းလင်းတောက်ပမဲ့သူတွေဖြစ်တယ်ငါဒီလောကရဲ့အလင်းဖြစ်တယ်လို့ပြောတဲ့အခါမှာတင်တော်ဒီလည်းပဲဒီလောကရဲ့အလင်းကိုစောင့်နေသူတွေဖြစ်ဖို့ရန်အတွက်ဘုရားကလည်းပဲဆက်လက်ပြီးတော့မိမ့်မာထားတာကိုတွေ့ရလိမ့်မယ်။ဒါကြောင့်ဒီနေ့မှာတို့ရှင်အမှုတော်ဆောင်ခြင်းနဲ့အသက်ရှင်ခြင်းဆိုတဲ့ကျွန်တော်ရဲ့ဒီနှုတ်ကပတ်တော်သင်္ဘောစကားကိုလေ့လာလိုက်တဲ့ခါမှာကျွန်တော်တို့ရဲ့ဘုဒ္ဓအမှုကိုဆောင်မလဲ။ဘုရားသခင်ရဲ့အမှုတော်ကိုဆောင်ခြင်းနဲ့ကျွန်တော်တို့အသက်ကိုရှင်တန်ပါ။ကျွန်တ ျွန်တော်တက်ကိုရှင်းတတ်မယ်ဆိုရင်ချစ်တတ်မယ်ဆိုရင်ဒုက္ခချမ်းသာဟာတင့်ရဲ့ဘဝတတာမှာအမြဲအပြည့်ဝစိတ်ချမ်းသာဝိညာဉ်ချမ်းသာစိတ်ချမ်းသာနဲ့ကျွန်တော်အားလုံးအမြဲဝမ်းမြောက်နေမှာဖြစ်တယ်။ဒါကြောင့်ဒီနေ့ဒုက္ခချမ်းသာလမ်းညွန်လို့ပြောတဲ့အခါမှာကျွန်တော်ရဲ့ဘဝတတာကပုံပေါ်ပြီးတော့ပျော်ရွှင်လာနိုင်ဖို့ပုံတော်ပြီးတော့ငြိမ်းချမ်းနေနိုင်ဖို့ရန်အတွက်ယနေ့ကျွန်တော်ရရှိထားတဲ့ထာဝရအေးဝင်တိသတင်းစကားအလင်းတရားကိုယနေ့ကျွန်တော်အားလုံးကဆိုသူတို့ဘာကိုလည်းပဲပြန်လဲဝေငှပြီးတော့ဖိလိပ္ပုကဲ့သို့လို့ပဲကျွန်တော်ကလည်းဘုရားသခင်ထံပါသို့သူတို့ဘာတွေကိုအခြားသူတွေကိုလည်းပဲခေါ်ဆောင်နိုင်တဲ့ဘုရားသခင်ရဲ့တာသမီရောက်တိုင်းဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုနေဒီကုန်းချုပ်ပါတယ်ချစ်တဲ့မိတ်ဆွေများအားလုံးပေါ်ဖြာကောင်းကြီးချပါပါစေအာမင်
ဝိညာဉ်စာပေဖတ်ကြားခြင်းအစီအစဉ်မှာဒုက္ခချမ်းသာလမ်းညွှန်စာအုပ်မှာခွန်အားရယူသွားမှာဖြစ်ပါတယ်။မိမိတို့စိတ်နှလုံးတကားများကိုဖွင့်လျက်ဝိညာဉ်စုကျေးဇူးအပေါင်းကိုရယူကြပါစို
့။ဖယားသခင်ကိုကိုးကွယ်ဝတ်ပြုကြသည်ဟုပြောဆိုနေကြတော်လီ။ပညာတရားတော်ကိုလိုက်နာရန်တို့၎င်း၊မှန်သောအကျင့်ကိုပြုကျင့်၍ကဲတင်ခြင်းကိုရရှိစေရန်တို့၎င်း။မိမိတို့၏အစွမ်းသတ္တိများကိုအကူနေကြသေးသောသူများရှိကြ၏သူတို့၏စိတ်နှလုံးများသည်သခင်ခရစ်တော်၏မြတ်တာတော်ကိုသိရှိရခြင်းဖြင့်အနည်းငယ်များလှုပ်ရှားနူးညွတ်ခြင်းမဖြစ်ကြပဲခရစ်ယာန်သက်တာ၏ဝတ်တရားများကိုကောင်းကင်သို့ဝင်ခွင့်ရရှိရင်ဖခင်သခင်ကမိမိတို့အားပြုစီလိုတော်မူသောအမှုများကဲ့သို့ဆောင်ရွက်လိုကြသည်ဤကဲ့သို့သောဘာသာတရားသည်တန်ဖိုးမရှိသခင်ခရစ်တော်သည်စိတ်နှလုံးထဲ၌ကင်းအောင်တော်မူသောအခါစေဝိညာဉ်ဤကိုရောဤမြင့်တာရုံနှင့်၎င်းကိုရောဤမိတ္တဟာယဖွဲ့ရခြင်းဖြင့်ဝမ်းမြောက်ခြင်းနှင့်၎င်းပြည့်ဝနေသဖြင့်စိတ်နှလုံးသည်ကိုရောနှင့်ဆက်သွယ်လျက်ရှိလိမ့်မည်၎င်းပြင်ကိုရောဤအကြောင်းကိုစင်ခြင်းအောက်မေ့ခြင်းဖြင့်မိမိကိုယ်ကိုမေ့လျော့နေလိမ့်မည်ပြုမှုသောအမှုရှိသည်များတို့တွင်သခင်ခရစ်တော်ဤမြင့်တာရုံကိုထင်ရှားစေလိမ့်မည်ဖခင်သခင်အနိုင်ထက်ဆွေးငင်တတ်သောမြင့်တာရုံအကြောင်းကိုသိနာလေသောသူတို့သည်ဖယားသခင်အလိုတော်နှင့်ညီညွတ်စေရန်မိမြနေစွာပေးရရမည်နည်းဟုမမေးကြခြင်းသူတို့သည်အနှိမ်ဆုံးသောဆန္ဒမှုနာကိုမတောင်းကြခြင်းသို့သောမိမိတို့အားရွေးနှုတ်တော်မူသောအရှင်ဤအလိုဆန္ဒနှင့်လုံးလုံးညီညွတ်စေရန်ရည်ရွယ်ကြလေ၏သူတို့သည်စိတ်အားထက်သန်သောသဘောနှင့်ရှိသမျှတို့ကိုအံ့နှံ့ကြလေ၏မိမိတို့ရှားကြံ့နေသောအရာနှင့်တန်မိုးခြင်းညီမျှသောစိတ်အားကြီးခြင်းလက္ခဏာကိုထင်ရှားစေကြ၏ချစ်ခြင်းမြတ်တာမရှိဘဲသခင်ခရစ်တော်၏အကြောင်းကိုဝန်ခံပြောဆိုနေခြင်းအမှုသည်အပေါ်ယံကစကားအတိတ်မျိုးမရှိသောဟန်ပင်ပန်းသောဝန်ထုပ်တစ်ခုသာဖြစ်ပေသည်သခင်ခရစ်တော်အားရှိသမျှကိုအံ့နံ့ခြင်းနှင့်အလွန်ကြီးသောစွန့်စားပူဇော်ခြင်းဟုတင့်ထင်ပါသလားသခင်ခရစ်တော်သည်ငှားကြဲ့ဘေးရာကိုစွန့်တော်မူပြီနည်းဟုတင့်ကိုယ်ကိုမေးမြန်းကြည့်ပါဖခင်သခင်သားတော်သည်ကျွန်ုပ်တို့အားရွေးနှုတ်ခဲ့တဲ့ယံအတွက်အသက်ချစ်ခြင်းမြတ်တာနှင့်ဒုက္ခခံရခြင်းမှစ၍ရှိသမျှတို့ကိုစွန့်တော်မူ၏ထိုများလောက်ကြီးကျယ်သောမြင့်တာတို့နှင့်မထိုက်မတန်သောအရာဖြစ်သည့်ကျွန်ုပ်တို့သည်ကိုရောအားကျွန်ုပ်တို့၏စိတ်နှလုံးကိုမပေးအပ်ပေနေလျင်တင့်လျော်နိုင်ပါသလားကျွန်ုပ်တို့၏အသက်တာတွင်အချိန်ရှိသမျှကိုရော၏ကျေးဇူးတော်ကြောင့်ရရှိသောကောင်းချီးမင်္ဂလာကိုကျွန်ုပ်တို့သည်ခံစားနေခဲ့ရကြပြီ၎င်းပြင်ဤကြောင့်ပင်ကျွန်ုပ်တို့လွတ်မြောက်လာခဲ့ကြသောမိုက်မဲခြင်းနှင့်ဒုက္ခဆင်းရဲခြင်းအနှစ်ကိုကျွန်ုပ်တို့သည်လုံးလုံးမသိနားမလည်နိုင်ကြချေကျွန်ုပ်တို့၏အပြစ်များကထိုးဖောက်ခဲ့သောကိုရောကိုမျောကြည့်လျက်နှင့်ပင်ကိုရောဤမြစ်တာတော်နှင့်စွန့်စားပူဇော်တော်မူခြင်းအမှုရှိသမျှတို့ကိုကျွန်ုပ်တို့သည်ငြင်းပယ်လိုသောဆန္ဒရှိနိုင်ကြပါမည်လားဘုန်းတော်နှင့်ပြည့်ဝတော်မူသောဖခင်သခင်၏အကန့်အသတ်မရှိသောနှိမ့်ချခြင်းကိုထောက်ရှုလျက်ကျွန်ုပ်တို့သည်တိုက်လန့်ခြင်းကိုကိုကိုရှုတ်ချခြင်းဖြင့်သာထာဝရတက်ကိုဝင်စားနိုင်သည်ဖြစ်သောကြောင့်ကျွန်ုပ်တို့သည်ညင်းညူရကြမည်လုံးမာနစိတ်ရှိသောသူတို့ကဖခင်သခင်သည်ကျွန်ုပ်တို့လက်ခံတော်မူသောအသေးချာမသိရမီကျွန်ုပ်သည်အဘယ်အတွက်ကြောင့်နောင်တရလျက်နှိမ့်ချခြင်းဤဖျားသခင်ထံကိုသွားဖို့လိုသည်နည်းဟုမေးကြသည်သင်အားကျွန်ုပ်ကသခင်ခရစ်တော်ထံသို့ညွန်ပြပါသည်ကိုရောသည်အပြစ်ကင်းတော်မူသည်သာမကကောင်းကင်တွင်မင်းသားဖြစ်တော်မူ၏သူရရင်လူထက်ပြည့်ရှိတော်သူဖြစ်လာတော်မူ၏ကိုရောသည်မတရားသောသူတို့နှင့်ရေတွက်ဝင်ခြင်းကိုရောက်သည်ဖြင့်လူများ၏အပြစ်များကိုဆောင်ရွက်၍မတရားသောသူတို့ဖို့တောင်းပန်တော်မူ၏ဧရှာယနာဂတိကျမ်းခန်းကြီး53အခန်းငယ်7သူရတွင်ကျွန်ုပ်တို့သည်ရှိသည်များတို့ကိုအပ်ပေးကြသောအခါမြည်သည့်ရာများကိုကျွန်ုပ်တို့သည်စွန့်ရကြသည်နှင့် သခင်ယေရှုသည်မိမိ၏အသွေးတော်နှင့်ဆေးကြော၍ဖြူစင်စေလျက်မိမိ၏မနှိုင်းရှင်နိုင်သောမြတ်တာတော်ဖြင့်ကယ်ဆယ်မိကြောင်းကိုရောအားအပြစ်နှင့်ညှဉ်းယူနေသောနှလုံးကိုအပ်ပေးရမည်။တို့သောရှိသမျှကိုစွန့်ရန်ခက်ခဲသည်ဟုလူတို့ကထင်မှတ်ကြသည်။ဤသို့ပြောဆိုသည်ကိုကြားရ၍၎င်းအကြောင်းကိုရေးသားဖော်ပြရင်ကျွန်ုပ်သည်ရှက်ပါသည်။ကျွန်ုပ်တို့၌ထိမ့်သိမ်းထားဖို့အကောင်းဆုံးအရာကိုအပ်စေရန်ဖျားသခင်အလိုတော်မရှိပါ။ကိုယ်တော်ပြုတော်မူသည်မြတ်သောအရာတို့မှလည်းမိမိသားသမီးများ၏နောင်ရင်ကောင်းကျိုးတတ်သာပြုတော်မူ၏။သခင်ခရစ်တော်ကိုမရွေးချယ်သေးသောသူတို့ကိုကိုယ်တိုင်ရှာဖွေနေကြသောအရာများထက်တား၍ကောင်းသောအရာကိုသူတို့အားပေးတော်မူ၏။သခင်ခရစ်တော်၌ရှိတော်မူသည်ကိုသူတို့သည်သိရှိအပ်ပေသည်။
တပတ်ရှင်များရှင်ဒုက္ခချမ်းသာလမ်းညွှန်စာအုပ်မှဖတ်ကြားပေးသွားတဲ့သတင်းစကားများကိုကြားပြရခြင်းအပြင်မိတ်ဆွေတို့တူစီရဲ့တရားမှဝိညာဉ်ခွန်အားများစွာရရှိကြပါစေ။ဒုက္ခရှင်များအားလုံးပေါ်ထာဝရဘုရားသခင်ထံသို့မျက်စိမှညီတဲ့ချင်းကောင်းချီးမင်္ဂလာများတွုံးလုံးချပေးပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနဲ့39963 986 116 တို့ဆက်သွယ်နိုင်နိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။